ပေါ်မူကြီးမြောင်းလိုက်အပါဝင်ကျမတို့ထိတ်တဲ့6ဦးကိုလေဒီရခိုင်ပြည်နယ်ကချင်ပြည်နယ်ရှမ်းပြည်နယ်တို့ကဒီဆက်ရဇဝမှုတွေပေါ့နော်ရဆက်တဲ့ဆက်ရဇဝမှုတွေအတွက်ဆိုပြီးတော့စုံစမ်းစစ်ဆေးအရေးယူဖို့ပေါ့လေကုလသမဂ္ဂရဲ့မြန်မာပြည်ဆိုင်ရာလွတ်လပ်တဲ့နိုင်ငံတကာအချက်လက်ရှာဖွေအဖွဲ့ကတိုက်တွန်းတာတွေ့ရပါတယ်ဒီပေါ်မှာဆရာဟုတ်ကဲ့သဘောထားမြင်လေးသိချင်လို့
ကျွန်တော်တို့မှာသူတို့ဘာတွေတွေးရှိတယ်ထောက်ထားဘာတွေရှိတယ်ဆိုတာသိရပြီးတော့မှကျွန်တော်ပို့ပြီးတော့တိတိကျပြောနိုင်ပါမယ်ခင်ဗျာ။ဟောကျွန်တော်တို့ကတော့ကိုယ်နိုင်ငံတွင်းမှာရှိတဲ့ဒီနိုင်ငံရေးအချုပ်အခြာအာဏာရဲ့လုပ်ပိုင်ခွင့်အရာလုပ်တယ်။နော်ကိုယ်နိုင်ငံနိုင်ငံသားတွေကိုကာကွယ်ဖို့လုပ်တယ်ဆိုရင်တော့ကျွန်တော်တို့ကထွေထူးကြောက်ဖို့မလိုပါဘူး။သို့တော်လည်းသူတို့ကဘယ်လောက်ထောက်ထားနေနဲ့နော်ကျွန်တော်တို့ဒီလူခွင့်ချုပ်ပေါက်ကြောင်တွေးရှိလဲဆိုတော့ကျွန်တော်သေချာသိဖို့လိုပါသေးတယ်ခင်ဗျာ။
ဟုတ်ကဲ့ဒီရခိုင်ပြည်နယ်မှာဆိုရင်ဒါလူမျိုးတုံးတက်ဖြတ်မှုအထီတောင်မှသူတို့ပြောဆိုတာတွေ့ရတယ်ရှင်ဒီပေါ်မှာရောဆရာတို့ဘယ်လိုများမြင်လို့ရမလဲ
ကျွန်တော်တို့အဲ့ဒါပုံမှန်လင်းလင်းပြောထားပါတယ်လူမျိုးတုံးတက်ဖြတ်မှုရဲ့အဓိပ္ပာယ်ဖွင့်ဆိုခြင်းနဲ့ကိုက်ညီတဲ့အထောက်အထားတွေကျွန်တော်တို့တောင်းပါတယ်ခင်ဗျာအခုထိသူတို့အများဆုံးပေးနိုင်တာကတော့ပမာဏကိုပဲပြောတာပါလူပေါင်း9သိန်း6သိန်းလောက်သွားတယ်နော်တစ်ဖက်နိုင်ငံထွက်သွားတယ်နော်အင်တိုင်းခြေပြက်နဲ့ရွာပေါင်း300လောက်မရှိဘူးလေဒါဟာစနစ်တကျနဲ့တမတော်ပါဝင်မှတာဖြစ်တယ်ဆိုတော့ကောက်ချက်နဲ့ပဲပြောနေတာပါ။နော်တကယ်တမ်းမီးရှို့နေတယ်ဆိုတော့အကြောင်းထောက်ထားပါမှသူတို့ပေးနိုင်တာမရှိပါဘူးခင်ဗျာ။ကျွန်တော်တို့ကပြန်တွေးတဲ့အခါမှာတော့လေဒီမီးရှို့ခံရတဲ့ပုံကိုယ်တွေဟာရင်ခေတ်ဆက်ဆံမှာဒီလိုရေးခင်းမျိုးအချိန်ချင်းဖြစ်ခဲ့တယ်။ဖြစ်တိုင်းမှာလည်း8000ထွက်သွားရင်3000ပြန်လက်ခံနေရတယ်။ဒီတစ်ခါမှာအင်တိုင်းကြီးမှတဲ့6000-9000အထိပြန်ထွက်သွားရင်ပြီးကြလွတ်လပ်တဲ့နေမျိုးတစ်ခုရဖို့နော်စနစ်တကျပြင်ဆင်နေလို့ကျွန်တော်တို့ဘက်ကလည်းသာနီးယားရှိပါတယ်အဲ့တော့အဲ့ဒါကိုတော့ကျွန်တော်တို့ရှင်းရှင်းလင်းလင်းအထောက်အထားပြဖို့နိုင်ငံတကာမှာလိုအပ်ပါတယ
်ဟုတ်ကဲ့အခုဒီကုလသမဂ္ဂအဖွဲ့ရဲ့အခုဒီထုတ်ပြန်ချက်အပေါ်မှာဒါဘယ်လိုဖြည့်ရှင်းတင်တယ်လို့ရောဆရာတို့မြင်ပါလဲရှင
်အဲသူရဲ့ထုတ်ပြန်ချက်ကျွန်တော်အသေးစိတ်ပြန်ပြီးတော့လေ့လာပါအောင်မယ်ခင်ဗျာကျွန်တော်တို့ကဒီထုတ်ပြန်ချက်ကိုနော်ဒီကိုယ်တိုင်ကိုယ်ကျိုင်းမဖတ်ရသေးခင်မှာတော့ကျွန်တော်တို့အလွယ်တကူထင်မြင်ချက်ပေးလို့မရှိပါဘူးခင်ဗျာ
ဟုတ်ကဲ့ဒီထုတ်ပြန်ချက်ထဲမှာပဲ ICC နဲ့အရေးယူလို့မရရင်ဒါတိကျခုံရုံးဖွဲ့ဖို့လည်းပြောတာတွေ့ရတယ်ရုပ်ဖွဲ့မယ်ဆိုရင်ရောဒါဘယ်လိုဖြည့်ရှင်းဖို့တင်တယ်လဲဟုတ်ကဲ့
ဒီကိစ္စကိုစတင်ပြီးတော့နော်ပုံဖော်ခဲ့တဲ့လူတွေဟာဒီကိစ္စတွေအကုန်လုံးကိုစဉ်းစားမပြတ်နော်စီစဉ်ထားတယ်လို့ကျွန်တော်ကယုံကြည်ပါတယ်အဲ့တော့ကျွန်တော်တို့ကတော့ကျွန်တော်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်မှုနဲ့ပတ်သက်လာပြီးဆိုရင်တော့ဘယ်လိုစနစ်တကျနော်ကျွန်တော်တို့ဆောင်ဆောင်မှုမျိုးပဲဖြစ်ဖြစ်ကျွန်တော်တို့ကတော့လက်ခံမှာမဟုတ်ပါဘူးခင်ဗျကျွန်တော်တို့ဒီဟာဟာနော်ကျွန်တော်တို့ကြောင်းရွှေ့သွားတဲ့လူအပြင်ဘင်္ဂါလီတွေကိုနော်သူတို့ဟာတရားဝင်ကြောင်းသူတို့ရဲ့နော်ကြောင်းရွှေ့ခံရတာဒုက္ခတွေဒီအဖြစ်နှိပ်စက်ခံရတာဖြစ်ကြောင်းနိုင်ငံကအပြစ်မှတ်ပြုထားတဲ့အနေအထားမှာသူတို့ဟာနော်အကြမ်းဖက်ခြင်းအားစပြီးမီလာမျိုးစုံနဲ့ပြန်တုံ့ပြန်လာနိုင်ရဲ့ဆိုတော့ကျွန်တော်မျှော်လင့်ကြည့်တာပါကျွန်တော်နိုင်ငံကိုကာဝယ်ဖို့အတွက်လည်းကျွန်တော်နိုင်ငံသားအလုံးအပြည့်လုံးနဲ့ပြန်ပြထားပြီးသားရှိပါ
ဟုတ်ကဲ့အခုနောက်ဆုံးဖွဲ့လိုက်တဲ့လွတ်လပ်သောစုံစမ်းရေးကော်မရှင်ရဲ့တွေ့ရှိချက်တွေထွက်လာရင်ရောဒါကလေဟိုဘလောက်အထောက်ကူရမယ်လို့ထင်ပါလဲဆရာ
ဟောကျွန်တော်တို့ကအဖွဲ့တွေကိုတာမန်မိဂါမတ်တာဖွဲ့တာမဟုတ်ပါဘူးကိုဖီအမန်ရဲ့ကော်မရှင်မှာဆိုလေအကြံပြုချက်88ချက်မှာ81ချက်ကိုကျွန်တော်တို့အကောင့်ထဲပေါ်ပြီးပြီဆိုတာဒါရာနှုံးပြေနှီးပါလောက်ကိုကျွန်တော်တို့အကောင့်ထဲပေါ်ထားတာပါ။နောက်ကျွန်တော်တို့ရဲ့လုပ်ပိုင်ခွင့်ကကျွန်တော်တို့နိုင်ငံတော်တိုင်းပြည်ကပုံကိုပြောကြတာလေးဘူးကျွန်တော်တို့သဘောပေါက်သိကြပါတယ်။ကျွန်တော်ရဲ့လုပ်ပိုင်ခွင့်က85ရာနှုံးပဲရှိပါတယ်။ဒါပေမဲ့ကျွန်တော်တို့တာဝန်ယူနေရတဲ့အရာရာနှုံးဖြစ်နေပါတယ်။အဲ့တော့ကျွန်တော်တို့အဆုံးငုံလုပ်နေတယ်ဆိုတာကိုတော့သဘောပေါက်သိကြပါတယ်။ဒီနိုင်ငံတကာကနေပြီးတော့နော်ကျွန်တော်နိုင်ငံရဲ့ပဂရီအခြေအနေကိုကိုယ်တိုင်မသိဘဲနဲ့မှန်းသပြီးတော့တောင်းဆိုချက်ပြီးတော့ကျွန်တော်အကုန်လုံးလိုက်ရောနိုင်မှာမဟုတ်ပါဘူး
။ဟုတ်ကဲ့ဒီလွတ်လပ်သောစုံစမ်းရေးကော်မရှင်ဒီအဖွဲ့ကဒီ report ထွက်လာလို့ရှိရင်ပေါ့လေသူကအပြစ်ရှိတယ်ဆိုရင်လည်းဒါတက်မရော်နဲ့ထိတိုက်တွေ့နိုင်တယ်အပြစ်မရှိဘူးလို့ပြောရင်လည်းနိုင်ငံတကာပို့ပြီးတော့အစိုးရကိုပေါ့လေဖိအားပေးတာတွေရှိလာနိုင်တယ်ပေါ့နော်ဆိုတော့ဒါအစိုးရအတွက်ကပို့ပြီးတော့များအကြက်တဲများဖြစ်နိုင်မလားအစိုးရအနေနဲ့ကလေဟိုပြည်ရင်းပြည်ပဖိအားတွေများပို့ပြီးတော့ရင်ဆိုင်နေရတယ်လို့ထင်ပါလားရှင်ဟုတ်ကဲ့
အာကျွန်တော်တို့ကတော့ကျွန်တော်ဒီကော်မရှင်ဖွဲ့ပါတယ်ကော်မရှင်ကိုလည်းကျွန်တော်ယုံကြည်လေးစားမှုရှိပါတယ်သို့တော့သူတို့တင်ပြတဲ့အထောက်အထားတွေကိုလည်းကျွန်တော်တို့ပြန်ပြီးတော့ကြည့်ရပါအောင်မယ်ဘယ်လိုအထောက်အထားရှိလဲဒီအထောက်အထားတွေကနော်ကွင်းသက်မပြတ်ဖဲနဲ့သူတို့ချတဲ့မှတ်ချက်ကိုအထောက်အကူပြုလေဒီမပြဘူးလေဆိုတာကျွန်တော်တို့ဒါကြီးဆုံးဖြတ်အားပါအောင်မယ်ခင်ဗျာเนาะအဲ့ဒီဒီပဂရိအခြေအနေဟာเนาะကျွန်တော်တို့
ဒီတမရောကဇုံတရားနော်ပါဝင်တဲ့တာဝန်ရှိတဲ့ဆိုရင်လည်းကျွန်တော်တို့ကရေးရယူခြင်းတတ်တတ်တာမဟုတ်ပါဘူးကျွန်တော်တခြားညှိနှိုင်းဖြည့်ရှင်လို့ရတယ်ညီလာနေညာရှိပါတယ်ဟုတ်ကဲ့ဒီ UN အဖွဲ့ရဲ့ဒီနေ့ဒီထုတ်ပြန်ချက်မှာဒေါအောင်ဆန်းစုကြည်အနေနဲ့ပေါ့လေရခိုင်ကိစ္စမှာသူ့ရဲ့အစိုးရခေါင်းဆောင်ရာထူးကိုအသုံးပြုပြီးတော့မတားဆီးခဲ့ဘူးလို့လည်းပြောတာတွေ့ရတယ်ဒီပေါ
ကအပြစ်မဲ့တဲ့သူတွေကိုမထိကိုက်အောင်လုပ်ဖို့ဆိုပြီးညွှန်ကြားထားပြီးသားဖြစ်ပါတယ်။ဒါပေမဲ့ဒီလုံခြုံရေးတန်ရာလှုပ်ရှားမှုမှန်သမျှဟာကျွန်တော်တို့တပ်မတော်ရဲ့လွတ်လပ်စွာနော်စီမံခန့်ခွဲဆောင်ရွက်ပိုင်းဖြစ်ပါတယ်။ဒီချိန်တုန်းကလည်းကျွန်တော်တို့တပ်မတော်ဗိုလ်ချုပ်ကြီးအောင်ဖြစ်တဲ့ဒီသိင်္ဂါတမတော်ကိုကျွန်တော်တို့ကချင်ပြည်နယ်ကနော်သစ်စင်ကြီးတွေရပ်ဆိုင်မှုညွှန်ကြားခဲ့တာရှိပါတယ်။ဒါပေမဲ့ဒါရီယာမအောင်မြင်ခဲ့ဘူးဆိုတာလည်းသမိုင်းမှာထင်ရှားရှိပါတယ်။အဲ့တော့လက်တွေ့မှာတော့ကျွန်တော်နိုင်ငံကြီးဆိုတာဖြစ်နိုင်ရည်တွေကအကောင်းဆုံးလုပ်ရတာပါ။ကျွန်တော်နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ကသူ့ရဲ့တာဝန်ရတော့အကောင်းဆုံးလုပ်ခဲ့တယ်လို့ပဲကျွန်တော်ပြောချင်ပါတယ်။
နောက်ဆုံးတစ်ခုပါ Facebook ကလည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါဝင်သူ့ကိုထောက်ခံတဲ့အကောင့်တချို့ကိုပေါ့လေအခုပိတ်လိုက်တာတွေ့ရတယ်ဆိုတော့ Facebook ကဒီလိုအရေးယူမှုပေါ်ရောဘယ်လိုသုံးသပ်လို့ရနိုင်မလဲရှင
်။ Facebook ကသူ့ငွေရေးအကျညာထားပြီးသားဖြစ်ပါတယ်။လူအချင်းချင်းအမုန်းပွားစေတဲ့နော်တစ်ခုလူအုပ်စုတစ်ခုနဲ့တစ်ခုပြိပခဖြစ်စေမဲ့ရေးသားမှန်ရင်ဘယ်ပုံကဘယ်အဖွဲ့စည်းရပဲရေးသူပိတ်ပယ်မှာဖြစ်ပါတယ်။အဲ့တော့သူတို့ဘယ်အထောက်အထားတွေရှိလဲဘာလဲဆိုတာသူတို့ရဲ့ဒီမူဝါဒနဲ့ဆိုင်ပါတယ်သူတို့ရဲ့ဆုံးဖြတ်ချက်ဖြစ်ပါတယ
်ဟုတ်ကဲ့ပါအခုလိုဖြစ်ပြတာကျေးဇူးများကြီးတင်ပါတယ်ရှင်
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ